ရားပြည်နယ်လိုက်ကွန်မြို့တော်မှာထားတဲ့ဥရောပအောင်ဆန်းချေယုတ်ကိုဖိအားပေးဖို့တောင်းဆိုတဲ့ဒေသခံပြည်သူလူထုကိုဖေဖော်ဝါရီလကရဲကအကြမ်းဖက်နေမင်းတဲ့အတွက်စာနာပြသူ20ကျော်တရားရရှိတယ်ဆိုတဲ့သတင်းကြောင့်ကရပြည်နယ်ကိုအာရုံစိုက်လာကြပါတယ်စာနာပြပွဲမှာပေါဝင်တဲ့ကရင်ပြည်လူငယ်6ဦးကိုမေလ31ရက်နေ့မှာရဲတပ်ဖွဲ့ကဖမ်းဝရမ်းထုတ်ထားပါတယ်စာနာပြပွဲမှာလူပေါင်း9000ကျော်ပါဝင်ပါတယ်2010မှာဦးသိန်းစိန်အစိုးရနဲ့အပြစ်အခတ်ရစဲထားတဲ့ KNPP ကရင်ပြည်အမျိုးသားတိုးတက်ရေးပါတီကလည်းဗိုလ်ချုပ်အောင်ဆန်းချေအိုကိုကန့်ဝဲပါတယ်ဗိုလ်ချုပ်အောင်ဆန်းဟာမြန်မာတွေရဲ့ခေါင်းဆောင်မြန်မာလွတ်လပ်ရေးပြည်သူကဖြစ်ပေမဲ့တိုင်းရင်းသားခေါင်းဆောင်မဟုတ်ဘူးလို့ကရင်အမျိုးသမီးအဖွဲ့ကဆိုပါတယ်နေရမှာမနေနိုင်အောင်တိုင်းရင်းသားတွေကိုအနှစ်80လောက်အကြမ်းဖက်ခဲ့တဲ့စစ်တပ်ကိုတီထောင်တဲ့ဗိုလ်ချုပ်အောင်ဆန်းကိုခေါင်းဆောင်အဖြစ်အတိအမှမပြုနိုင်ဘူးလို့ကရင်အမျိုးသမီးအဖွဲ့ကဆိုပါတယ်တိုင်းရင်းသားအရေးတဲ့ဗိုလ်ချုပ်အောင်ဆန်းချေယုတ်ကပိုပြီးအရေးကြီးနေတယ်လို့ From War to Peace in Kyaw State ဆိုတဲ့စာရမ်းမှာ Tom Kramer, Oliver Russell နဲ့ Martin Smith တို့ကသုံးသပ်ထားပါတယ
်ပြည်နယ်ခုနှစ်ခုထဲမှာကယားပြည်နယ်ဟာအသေးဆုံးဖြစ်ပြီးလူဦးရေ3သိန်းလောက်သာရှိပါတယ်ကရင်ကရင်နီကယားကယန်းပို့အို့စတဲ့လူမျိုးစုတွေနဲ့နေထိုင်တဲ့ဒေသဖြစ်ပါတယ်ကရင်နီအမျိုးသားခေါင်းဆောင်ဦးဘီတူရဲတပ်ဖြတ်ခံရတဲ့1948ခုဩဂုတ်လ9ရက်နေ့ဟာကရင်နီတော်လှန်ရေးနေ့ဖြစ်ပါတယ်လက်နက်ကင်တော်လှန်ပုန်ကန်မှုကြောင့်ကရင်နီပြည်နယ်ကို1951မှာကယားပြည်နယ်အဖြစ်အစိုးရကအမည်ပြောင်းပါတယ်လွတ်လပ်တဲ့အစဉ်အလာရှိတဲ့ကရင်နီကိုကယားလို့ပြောင်းလိုက်ရင်အစဉ်အလာလဲမေးမိန်သွားလိမ့်မယ်လို့တွက်ထားပုံရပါတယ်လက်နက်ကင်တော်လန်နေတဲ့ကရင်နဲ့ကွဲပြားသွားအောင်ကရင်နီကိုကယားလုပစ်လိုက်တာဖြစ်ပါတယ်ကယားဟာလူများစုဖြစ်ပေမဲ့ကရင်နီပြည်နယ်လို့သာအတိအမှတ်ပြုကြတာများပါတယ
်ကရင်နီဒေသကိုအရင်ဆုံးဒုက္ခပေးတာလော့ပီတရေအားရက်စစ်ပါဘလူးချောင်းကိုဆယ်ပိတ်ပြီးလျှက်စစ်တာအားထုတ်ယူတာမို့ဘလူးချောင်းရေအားရက်စစ်လို့လည်းခေါ်ပါတယ်ပေါ်ထွက်လာတဲ့ရေလောင်ကန်ကိုမိုးပြဲဆဲလို့ခေါ်ပါတယ်ရှမ်းနယ်ကရင်ပြည်နယ်အကြားမှာတည်ရှိပြီးအနံ3မိုင်အလျား38မိုင်ရှိတဲ့ဆယ်ကြီးဖြစ်ပါလေ။ကရင်ပြည်ကျေးရွာ100ကျော်ရွှေပြောင်းပေးရလို့လိုအပ်တဲ့ပံ့ပိုးမှုနဲ့လျော်ကြေးမရပါဘူး။လော့ပီတာရေအားလျှက်စစ်ဟာဒေသခံတွေကိုကောင်းကျိုးမပေးပါဘူး။မိုးခေါင်လို့ရေအားလျှက်စစ်စက်ရုံပုံမှန်လည်ပတ်ဖို့အခက်အခဲဖြစ်လာရင်စက်ရုံအထက်ပိုင်းမှာချောင်းရည်သုံးခွင်ကိုအမိန့်ထုတ်ပြီးကန့်တက်လိုက်ပါတယ်။မဆလာဆိုရဘူးရက်စစ်တအားထုတ်လို့ရေးဟာဒေသခံလေသမားတွေရဲ့လိုအပ်ချက်တွေပိုးပြီးအရေးကြီးနေတယ်လို့ဆိုပါပဲ
ပထမဆုံးလက်နက်ကင်အဖွဲ့ဖြစ်တဲ့ KNPP ကရင်ပြည်အမျိုးသားထွတ်တည်ရေးပါတီကခွဲထွက်သွားတဲ့ကယားလက်နက်ကင်တပ်ဖွဲ့9ဖွဲ့လောက်ရှိပါတယ်စေအစိုးရဟာဒီတပ်ဖွဲ့လေးတွေနဲ့အပြစ်ရက်ပြီးကယားပြည်နယ်အထူးဒေသ3ခုတတ်မှတ်ပေးပါတယ်အဲ့ဒီအဖွဲ့တွေကိုအမျိုးသားညီလာခံတက်ရောက်ခွင့်ပြုပြီးကျန်းဖို့ပါတီဟာကရားပြည်နယ်မှာအကြီးအကျယ်စည်းရုံးရင်းဆင်းပါတယ်ကရားပြည်နယ်ဟာစစ်တပ်နဲ့ကျန်းဖို့လွှမ်းမိုးတဲ့နယ်မြေဖြစ်လာပါတယ်နောက်တော့ဒီအဖွဲ့တွေကိုနေကြားစောက်တပ်သို့မဟုတ်ပြည်သူစစ်အဖြစ်အစိုးရကအသွင်ပြောင်းလိုက်ပါတယ်ကရားအပြစ်ရအဖွဲ့တွေဟာစီးပွားရေးကိုအဓိကလုတ်ကင်ကြတာမို့ပြည်သူလူထုယုံကြည်မှုကိုမရရှိကြပါဘူးတကယ်တော့အပြစ်ခတ်ရစဲပြီးစီးပွားရေးရှာကြတဲ့သဘောဖြစ်ပါတယ်
2010မှာအစိုးရနဲ့ KNPP အပြစ်ရသဘောတူညီချက်ရယူပြီးတဲ့နောက်ပိုင်းကရပြည်နယ်အခြေအနေဟာအရင်လောက်မဆိုးတော့ဘူးလို့သိရပါတယ်။ဒါပေမဲ့အရင်ကလည်းအပြစ်ရသဘောတူချက်ပြည့်ပြည့်ဘူးတာကြောင့်စိတ်မအေးနိုင်ပဲဖြစ်နေရပါတယ်။ဒုက္ခတွေအများအပြားနေဆက်မှာရှိနေစေဖြစ်ပါလေ။အပြစ်ရထားပေမဲ့ငြိမ်းချမ်းမှုကင်းမဲ့နေပါတယ်။အစိုးရတိုင်ရင်24ရင်းနေရာချထားတဲ့အပြင်စစ်တပ်လက်အောက်ကကရားလက်နက်ကင်တွေလည်းရှိပါသေး။စစ်တင်နန်းကြောင့်ဖရူဆိုမျိုးနယ်မှာဖွင့်လှစ်ထားတာကိုကြည့်ရင်စစ်တပ်သွားမှုဖို့ရည်ရွယ်တဲ့သဘောရှိပါသေး။ဒါလို့အခြေအနေမှာပြင်ပကရင်းနှီးမြှုပ်နှံမှုတွေကရားပြည်နယ်တွေလှိမ့်ဝင်လာပါသေး။ဒုက္ခတွေတွေလည်းတောင်းချီရှိနေစေဖြစ်ပါသေး။မြေယာသိမ့်ပိုက်မှုတွေများပြားလာပါသေး။လက်နက်ကင်အဖွဲ့အစည်းနဲ့ပတ်သက်သူတွေစီးပွားရေးလှုပ်ကြီးကြီးပွားချမ်းသာနေကြပါသေး။ Federal နီးနဲ့နိုင်ငံရေးအဖြစ်ရှာမယ်လို့အလုံးပြောနေပြီမဲ့လက်တွေ့ပြောင်းလဲမှုမတွေ့ရပါဘူးပြည်သူဘဝကတော့မပြောင်းမလဲအရင်အတိုင်းပဲဖြစ်နေပါတယ်ဒါကြောင့်ကရပြည်နယ်မှာအပြစ်ရထားတဲ့အတွက် လက်နက်ကင်အဖွဲ့အစည်းတွေသာအကျိုးခံစားနေရပါတယ်ခင်ဗျာ